မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းရေးဖြစ်စဉ်ပြောင်းသွားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအကြားပူးပေါင်းဆောင်ရွက်မှုပိုအားကောင်းလာတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကပြောပါရယ်။ရလမထွက်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထပ်ပဋိပက္ခကြောင့်ဒုက္ခရောက်နေသူလူထုအတွက်အကူအညီငွေပို့သုံးသင့်တယ်လို့လည်း ICG ရဲ့အစည်းအဝေးခန်းစာအစ်မထောက်ပြပါရယ်။ဒီအစည်းအဝေးခန်းစာနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါရယ်ရှင်။
နိုင်ငံတကာအသိုင်းအဝိုင်းကြားမှာအလေးထားဖက်ရတဲ့ဒီ ICG အစည်းအဝေးခန်းစာရဲ့ထူးခြားချက်ကိုမေးရမှာမြန်မာနဲ့ဘင်္ဂလားဒေ့ဆိုင်ရာအကြီးတန်းအကြံပေး Thomas King ကအခုလိုဆိုပါတယ
် Probably the most significant thing for me in the report is just looking at the
ဒီအစည်းအဝေးတဲ့ကျွန်တော်အတွက်အရေးကြီးဆုံးကိစ္စကတော့တချို့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြို့သားညီညွတ်ရေးအစိုးရ NUG တို့ကြားပူးပေါင်းဆောင်ရွက်မှုကဖေဖော်ဝါရီလအာဏာသိမ်းပြီးကတည်းကကြီးမားမားပြောင်းလဲပုံပါပဲစစချင်းတို့ကတော့ NUG နဲ့အနီးကပ်ပေါင်းလို့ဖို့နောက်တွန်းတာတချို့ရှိခဲ့ကြတယ်။ဒါပေမဲ့နောက်ပိုင်းကျတော့တဖြည်းဖြည်းပေါင်းလို့တာပိုပြီးအားကောင်းလာပါလေ။အကြောင်းကတော့သူတို့ရဲ့အခမ်းအနားခိုင်မာအောင်လို့မဟာပြူဟာအရာလုပ်တာပါ။ရှင်းပါလေ။တကယ်ကပြီးခဲ့တဲ့တလားနှစ်လားလောက်အတွင်းမှာဘယ်ဖွဲ့တွေက NUG နဲ့အခုလိုမျိုးပူးပေါင်းဆောင်ရွက်လာတာလက်တွေ့ပိုပိုပေါ်လာပါလေ။ဒစိတ်ပိုင်းအဖြစ်တော့စစ်ကောင်စီစီးရဲလို့ရတွေကြောင့်ခုလိုဖြစ်ဖို့တွန်းပို့လိုက်တဲ့သူ့ရဲ့မဟာပြူဟာအမှားပါ
။မစ္စတာကင်းကပဲအစတုန်းက NUG နဲ့ပေါင်းလို့ဖို့တိုင်းသားတွေဘက်မှာတန်တရားရှိခဲ့တယ်အရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားတွေကိုဘေးထားသလိုဖြစ်ခဲ့တာကြောင့်ပါတယ်။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးတိုင်းရင်းသားဒေသတွေမှာလည်းဆန့်ကျင်ကြတာအပြင် NUG က Federal ပြည်ညင်ပေါ်မှာခြေလှယ်တာတွေကိုဆန့်ညှိဖို့အလျှော့ပေးလာတာနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါအရင် NCGUB အစိုးရလိုမဟုတ်ပဲအခု NUG မှာထက်ဖွဲ့ပေးတာကြောင့်ယုံကြည်မှုပိုကောင်းလာတာပါလို့ရှင်းပြပါတယ်။ဘာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမကူသင့်မဲ့ထွက်ပြေးဒုက္ခရောက်သူတွေကိုကူသင့်ကြောင်း ICG အစည်းအဝေးခန်းစာထဲမှာရေးထားပါလေလို့မေးရမှာမစ္စတာကင်ကဆက်ပြီးအခုလိုရှင်းပြပါတယ
် Well I think that you know a lot of money was
ငြိမ်းချမ်းရေးကိုကူပေးတဲ့နိုင်ငံအလှရှင်တွေအနေနဲ့အရင်ဒေါ်လာငွေအများစုကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာသုံးခဲ့တာကနားလည်နိုင်ပါတယ်အဲ့ဒီတုန်းကတိုင်းသားလက်နက်ကိုင်ဘယ်တချို့ကလည်းနိုင်ငံအရေးရင်းပြီးတော့ပါခဲ့ကြပါတယ်ဒါပေမဲ့ဘာမှထူးခြားကြဘာရလက်မှဖြစ်မလာခဲ့ဘူး။ဒါပြင်အခုကအာနာသိမ့်ပြီးပြိပခါရီအောက်မှာလူကြီးတစ်ဝက်လောက်ကအင်းကနေထွက်ပြေးဒုက္ခရောက်ကြရပါတယ်။အဲ့ဒီအချိန်မှာပိုးပြီးတော့ပူပေါင်းဆောင်ရွက်မှုကောင်းလာတဲ့တိုင်းသားတပ်တွေနဲ့ NUG ကိုကူရခတ်ပြီးမဲ့ဒီဒုက္ခရောက်သူတွေကိုကူညီရမယ့်တာဝန်ဒီအလူရှင်အဖွဲ့တွေမှာရှိလာပြီးအခုနိုင်ငံရေး NGO တွေနဲ့ရပ်ဖက်အဖွဲ့တွေကတဆင့်ကူညီနိုင်တဲ့အနေအထားဖြစ်သွားပါပြီ
။ Mr. King ကပဲတိုင်းသားလူမျိုးရေးအဖွဲ့တွေကိုကိုဗစ်ဆိုင်ရာအကူအညီတွေပေးတာအပြင်လုံနိုင်စွမ်းလဲတက်လာအောင်ပိုကူညီပေးတင်တယ်လို့ဆက်ထောက်ပြပါတယ်။ဒီပေါ် NCA ခေါ်အပြည့်ရဲ့စာချုပ်လက်မှတ်ထိုးပူပေါင်းဖွဲ့ PPSD ရဲ့ပူတွဲကောင်းဆောင်ဦးခေါ်ကကိုမေးရမှာရေတို့ရေရှည်ကြည့်ဖို့အခုလိုရှင်းပြပါတယ်
။ကာလတို့ကာလရှည်ရေရှည်ဆိုတဲ့အမြင်နဲ့ကြည့်ရင်တော့ root cause ကငြိမ်းချမ်းရေးမရှိလို့ပေါ့။မဖြစ်လို့ပေါ်လာတဲ့ဒီကိစ္စကိုအခုဒုက္ခတွေတဲ့ကိစ္စကိုကူညီဖြည့်ရှင်ပေးဖို့အမြန်ဆုံးသက်သာအောင်လုပ်ပေးဖို့အမြန်ဆုံးကျွန်တော်တို့တို့ humanitarian ground နဲ့အချင်းကပ်ဖို့ဆိုရင်ဒါလက်တလောလုပ်ငန်းတင်ပေါ့ဒါပေမဲ့ဒီရေတို့လုပ်ငန်းဦးစားပေးလို့ဒီပြဿနာမပြီးဘဲနဲ့ political settlement မရှိဘဲနဲ့တော့မဖြစ်နိုင်တဲ့အတွက် political dialogue တွေနော်ငြိမ်းချမ်းရေးလုပ်ငန်းတင်တွေကရေရှည်မှာတော့ဆက်ရှိနေပြီးတော့ဘွားမှပြီးတော့ဖြစ်ရှင်းနိုင်မှာဖြစ်တယ
်ဒါအပြင်ပြောင်းလဲမှုတချို့စဖြစ်လာပုံရတာကိုလည်းဥခေါ်ကာကအခုလို့ဆက်ရှင်းပြပါတယ
်စစ်ကောင်စီဘက်ကအန်တမန်ရေးရမှာကြဆုံးနေသော်သိတဲ့ခါကြတော့ပန်ကင်းတမန်ကင်းမှာပြန်ပြီးတော့ချစ်ကိုရအောင်ကြိုးပါမယ်ဥပမာဆိုရင်ဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကို EU တွေနဲ့ဆွေးနွေးတဲ့ပွဲတွေမှာပါဝင်စေမယ်ဆိုတဲ့ဟာမျိုးပေါ့
ဒီပေါ် ICG အချံပေးကင်းကတော့မလွယ်ဘူးလို့ဆိုပါလေ
Cambodian Prime Minister Hun Sen's visit and the way
ကမ္ဘောဒီးယားဝန်ကြီးချုပ် Hun Sen နဲ့တွေ့ပြီးတော့ဘူချုံဟူချီမင်းအောင်လှိုင်ကအာဆီယံဘုံသဘောတူညီချက်ဖြစ်တဲ့အရေးပါတဲ့ပေါင်းပတ်သက်သူအားလုံးနဲ့တွေ့ဖို့ချက်ကိုပုံစံပြောင်းလိုက်ပါတယ်။အားလုံးနားလည်ထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နောက်ဒီ NUG တိုင်းသားဖွဲ့တွေနဲ့တွေ့ဖို့ကိုတိုင်းသားလက်နက်ကိုင်ဖွဲ့ EAO တွေနဲ့ပဲတွေ့ဖို့သဘောပြောင်းလိုက်တာပါ။ဒီနေရာမှာ EAO တွေနဲ့အပြည့်အရေးသက်တမ်းတိုးပြီးတော့ကမ္ဘောဒီးယားပါဆွေးနွေးပွဲတွေပါဝင်ခွင့်ပြုခဲ့တာကိုဟွန်ဆန်ကအဟုတ်ကြီးချင်သွားပုံရပါတယ်။ဒါပေမဲ့ဒါကထူးခြားတဲ့လက်လျှော့မှုမဟုတ်ပါဘူး
။တကယ်တော့မြန်မာစီးပဋိပက္ခတွေပုံမပြင်းထန်လာတဲ့အပေါ်နိုင်ငံတကာမှာစိုးရိမ်မှုတွေပိုတိုးလာချိန်မှာ ICG ရဲ့အခုအစဉ်ကစားထွက်လာတာဖြစ်ပါတယ်ခင်ဗျာ